American ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကြောင့်သေဆုံးသူ၈လကျရင်၅သိန်းလောက်ထိရှိသွားနိုင်တယ်လို့သမ္မတ Joe Biden ကသတိပေးလိုက်ပါတယ်။ကပ်ရောဂါတိုက်ဖျက်ရေး Biden အစိုးရတည်ရအစီအစဉ်တွေကိုကြားသာရင်းနေတော့ကရှင်းလင်းပြဆင်ကအခုလိုပြောကြားခဲ့တာပါ
။ Let me be very clear. Things are going to continue to get worse before they get better.The memorial we
အခြေအနေတွေပြန်ကောင်းမလာခင်မှာပိုဆိုးလာအောင်မဲ့အကြောင်းနဲ့ရှေးလာမှာတည်ဆုံးသူအရေးအတွက်၅သိန်းလောက်အထိတိုးလာနိုင်ကြောင်းသမ္မတဂျိုးဘိုင်ဒန်ပြောကြားသွားတာဖြစ်ပါတယ်။ကပ်ရောဂါတိုက်ဖျက်ရေးလိုအပ်တဲ့အကူအညီထောက်ပံ့မှုတွေကိုအစိုးရတက်ကဆောင်ရွက်နေကြောင်းလဲစာမျက်နှာ198မျက်နှာပါတဲ့အစီအစဉ်တွေနဲ့ပတ်သက်လို့သမ္မတကအင်ဂျီရောမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ကပ်ရောဂါဆိုင်ရာဆောင်ရွက်မဲ့ကိစ္စတွေနဲ့ပတ်သက်ပြီးသမ္မတအမိန့်ထုတ်ပြန်ချက်10ခုကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။သမ္မတဘိုင်ဒန်ရဲ့ရည်မှန်းချက်တွေထဲမှာရက်တရာအတွင်းအမေရိကန်ပြည်သူတန်းတရာကိုကိုဗစ်ကာကွယ်ဆေးထိုးရေးလဲပါဝင်ပါတယ်။နိုင်ငံတော်မှပြည်ထောင်စုအစိုးရအထောက်အပံ့နဲ့ကိုဗစ်ကာကွယ်ဆေးထိုးပေးတဲ့နေရာတရာကိုလည်းဖွင့်တဲ့မှာဖြစ်ပါတယ်။တန်းတရာကိုရက်တရာအတွင်းကိုဗစ်ကာကွယ်ဆေးထိုးမဲ့ရည်မှန်းချက်ဟာလက်တွေ့ဖြစ်နိုင်တဲ့ရည်မှန်းချက်ဖြစ်တယ်လို့ကိုဗစ်ကရောဂါဆိုင်ရာထိပ်တန်းအကြံပေးဒေါက်တာအန်တိုနီဖောက်ရှီကလည်းပြောကြားပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ်အတည်ပြုလူနာ24သန်းကျော်သေဆုံးသူ4သိန်း1000ခန့်မနည်းရှိနေပါပြီ။နိုင်ငံတော်ကကိုဗစ်ကာကွယ်ဆေးထိုးပြီးသူကတော့လောလောဆယ်မှာ16သန်းလောက်ရှိပါတယ်။တချို့ပြည်နယ်တွေမှာကာကွယ်ဆေးမလောင်းကားတဲ့အခြေအနေတွေလည်းကြုံနေကြပါတယ်ရှင်။